တရုတ်မြန်မာနယ်စပ်မှာရှိတဲ့မူဆယ်ကုန်သွယ်ရေးခိတ်ကိုမြန်မာဘက်ကတာဝန်ရှိတဲ့သူတွေကပြီးခဲ့တဲ့စနေနေ့ကနေစလို့အကန့်အသတ်နဲ့ပြန်ပြီးတော့ဖွင့်ပေးလိုက်ပါတယ်။ဒါပေမဲ့တရုတ်နိုင်ငံတဲကိုအလုသွားလုပ်မဲ့သူတွေကိုတော့နယ်စပ်ဖြတ်ကျော်ခွင့်မပြုသေးဘူးလို့သိရပါတယ်။ဒီအကြောင်းရန်ကုန်ကသတင်းပေးပို့ချက်ကိုတော့ကိုစော်ဝင်းလိုင်ကတင်ပြပေးပါမယ်ရှင်။
ကိုဗစ်ရောဂါစတင်ပြန့်နှံ့လာကြတဲ့ကပိတ်ထားတဲ့တရုတ်မြန်မာနယ်စပ်ကအဓိကကုန်သွယ်ရေးစခန်းဖြစ်တဲ့မူဆယ်ဂိတ်ကိုဇန်နဝါရီလ14ရက်နေ့မှာနိုင်ငံစလုံးကဖွင့်ပေးလိုက်ပြီးဖြစ်ပေမဲ့အများစုမျှော်လင့်ထားတဲ့လူဝင်ထွက်ခွင့်ကတော့မရသေးပါဘူး။အဓိကကတော့နှစ်ဖက်ကုန်ကားတွေတွာလာခွင့်ပေးလိုက်တာဖြစ်ပါတယ်။ရှမ်းပြည်မြောက်ပိုင်းကကုန်ကားမောင်းသူတွေကိုနယ်စပ်ဖြတ်ကျော်ခွင့်စားအုပ်အနီကိုအရင်ဆုံးထုတ်ပေးသွားဖို့ရှိကြောင်းမူဆယ်ကုန်သွယ်အသင်းကတာဝန်ရှိသူတူက VOA ကိုပြောပါတယ်။နဇာဖြတ်တန်းခွင့်စာအုပ်ကိုလုတ်တဲ့အခါမှာအိမ်တော်စုဇေယျမှတ်ပုံတင်တက်တန်းကြံရှိတဲ့ရင်မောင်းလိုင်စင်ဒီလိုအချက်လက်အပြည့်အစုံပေးရကြောင်းသူကပြောပါတယ
်။ချမ်းပြည်ကစားပြည်ဆိုတာတော့လုံးဝမဟုတ်ဘူး။ချမ်းပြည်ပြောပါလေလမ်းဆန်းမျိုးနဲ့လူဆယ်မျိုးနဲ့တွဲမှရှိတယ်။ရင်မောင်းတွေကိုတရုတ်နိုင်ငံကဖြတ်တန်းနဲ့ဘော်ဒါပတ်စာအုပ်လုပ်ပေးတယ်။အခြားနေရာတွေတော့လောလောဆယ်မလုပ်ဘူး။အမှပြရနေပြီပြည်ပြည်ကိုသွားရင်ကျွန်တော်တို့ကမိမိကောင်မိမိမောင်နဲ့ shopping က shopping ကိုတင်ရရင်မောင်တို့ရကိုလို့ရှိတယ်ဆိုတော့စားလို့ရမလို့ဘူးနော်
။နေစားကိတ်ဖွင့်လိုက်တဲ့အတွက်တရုတ်ပြည်သွားဖို့လာပေါင်းများစွာစောင့်နေကြတဲ့နေအသီးသီးကသူတွေလည်းမူဆယ်မြို့ကိုရောက်နေကြကြောင်းမူဆယ်ဒေသခံသူက VOA ကိုပြောပါတယ်။အထူးသဖြင့်ရှမ်းပြည်နယ်မြောက်ပိုင်းမှာနေထိုင်သူတွေကိုဦးစားပေးပြီးနေစားဖြတ်ကျော်ခွင့်လုပ်ပေးမယ်ဆိုတဲ့သတင်းကြောင့်ရှမ်းပြည်နယ်မြောက်ပိုင်းမြို့တွေကဒေသခံအများအပြားမူဆယ်မြို့ပေါ်ကိုရောက်နေကြကြောင်းသူကပြောပါတယ်
။ဒီလာရှိုးတို့ဒီဒီဆန်လောက်ခါရရကတော့လာမစဲဝဲလာသိနေကြတော့တာသူကသူကဗမာပြားဟာရပါသိနေဆိုရင်ပါလို့တက်လာကြတာဆက်တာအလားရောအများကြီးတက်လာကြတာပဲတက်လာကြနေဒီမှာလည်းအလုပ်ကမရှိကြဘူးအလုပ်မရှိဘဲနဲ့အတူတူကနေလည်းလူတွေကကြည့်ဒီကြရအလုပ်တွေကမရှိတော့ကြတော့လူတွေလည်းဒုက္ခတွေရငွေငွေကုန်ကြည့်ကြနေတာဒီမှာအကုန်ကြိတ်နားမယ်လေငွေစမ်းမျိုးတွေဆိုတော့
တရုတ်နိုင်ငံရွှေလီနဲ့ကျယ်ကောင်ဘက်မှာတော့မြန်မာနိုင်ငံသားအများအပြားကအထည်ကျုပ်ဆက်ယုံဆေးဘက်ဆိုင်နဲ့မိုဘိုင်းဖုန်းဆက်ဆက်ပစ္စည်းစေယုံတွေမှာလုတ်ကင်ကြတာပါတရုတ်နိုင်ငံဘက်ကတည်တည်ဝလံကုန်စည်တိုင်းပယံနဲ့စိုက်ပျိုးရေးလုပ်ငန်းတွေမှာလည်းလုတ်သားအများအပြားလိုအပ်နေကြောင်းလဲကုန်တယ်တချို့ကပြောပါတယ်ကိုဗစ်စီးကန်းတွေကိုတရုတ်ဘက်ကအများအပြားဖြေလျှော့လိုက်တယ်လို့မြန်မာဘက်ကလည်းပြည်တွင်းဝင်မဲ့တရုတ်နိုင်ငံသားတိုင်း14ရက်ကြိုပြီးကိုဗစ်ဆေးတစ်ခုကိုထိုးနှံထားဖို့အသိပေးထားပါတယ်ခင်ဗျ